ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါနောက်ထပ်ကူးစက်ပြန်ပွားမှုကနေကာကွယ်နိုင်ဖို့နိုင်ငံထဲမှာရှိတဲ့ရွှေပြောင်းအလုသမားအားလုံးကိုကာကွယ်ဆေးထိုးပေးဖို့လိုအပ်တယ်လို့ထိုင်းကျန်းမာရေးပညာရှင်တွေကသူတို့ရဲ့အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်လူလူကိုင်းနေကြတဲ့ရှစ်ပြောင်းလူသမားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှသာနောက်ထပ်အစုလိုက်အပြုံလိုက်ကူးစက်မှုကိုကာကွယ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ထိုင်းအစိုးရကရှစ်ပြောင်းလူသားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်ဆိုပေမဲ့အားလုံးကိုထိထိရောက်ရောက်လုံလောက်အောင်ဆေးထိုးပေးဖို့လိုအပ်တယ်လို့ကျန်းမာရေးစနစ်ဆိုင်ရာသုတေသနသိပ္ပံကပညာရှင်မစ္စတာဆူရက်ကထိုင်းဆိုရကိုတိုက်တွန်းခဲ့ပါတယ်ပညာရှင်တွေရဲ့ထောက်ပြတိုက်တွန်းချက်တွေနဲ့ပတ်သက်လို့ရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကလူသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဟာပြောတာကပညာရှင်တွေပညာရှင်တွေဆိုတာကတော့ပြောတဲ့ယောဂကွယ်ထိုင်းဆိုရေးတို့ဒီကုသယောဂနဲ့ပတ်သက်တဲ့စနစ်ကောင်တဲ့ပေါ်တဲ့ပညာရှင်တွေကနေပြီးတော့ထိုင်းဆိုရကိုတိုက်တွန်းတာပေါ့အဓိကကတော့ဒီလူတွေအကုန်လုံးကိုတရားဝင်ရောတရားမဝင်ရောလေဈေးထိုးပေးဖို့ကိစ္စပေါ့ဒါလို့ဈေးထိုးမပေးဘူးဆိုလို့ချင်းဒီရွှေပြောင်းလူသမားအုပ်စုတွေကနေပြီးတော့တခါဟိုကအုပ်စုလိုက်ကူးတက်မှုတွေကဖြစ်တယ်ဆိုလို့ချင်းတာဝန်ရှင်တခုလုံးပြန်ကူးမှလေဒါကြောင့်မလို့တရားအရေးကြီးရဆိုပြီးတော့တို့တွေကထောက်ပြတာဗျာ
ထိုင်းနိုင်ငံထဲမှာရွှေပြောင်းလူသမားတန်းတဲ့အခြေရှိပြီးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့ရွှေပြောင်းလူသမား၄သိန်းနီးပါးရှိပါတယ်ဒီထဲမှာမြန်မာ2သိန်းတထောင်ကျော်ကိုဗစ်ကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်ထိုင်းတောင်ပိုင်းဖန်ကပြည်နယ်ထဲမှာတော့ FED အဖွဲ့ရဲ့အကူအညီနဲ့ထိုင်းစစ်ရုံကိုဆက်သွယ်ပြီးကာကွယ်ဆေးထိုးနိုင်ခဲ့တဲ့ရွှေပြောင်းလူသမား၄ထောင်ကျော်လောက်ရှိပါတယ်ဒီရက်ပိုင်းမှာပဲ FED ရွှေပြောင်းစာတင်ကြောင်းကရှင်းပြောင်းလို့သမားတွေရဲ့ကလေးငယ်130ကျော်ကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှက်နိုင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါဗျာ
ကျွန်တော်တို့ကျောင်းမှာရှိတဲ့ကလေးတွေပေါ့ကျွန်တော်တို့ကျောင်းကျောင်းမှာရှိတဲ့ကလေးတွေရဲ့ဒီနမ်ကင်းဒီဘာတွေမှာရှိတဲ့ဒီကျောင်းမှာရှိတဲ့ကလေးရှင်းပြောင်းလို့သမားမြန်မာကလေးအတက်အကျနဲ့ဆက်ရှင်းနေကြပေါ့ဆက်မနေကြပေါ့အဲအားမျိုးအဲဒါကျွန်တော်တို့ဖိုက်တာရအောင်ပို့ပြဒါကတော့ကျွန်တော်တို့ဒီနေ့မှာကျွန်တော်တို့ကစစ်မှားရေးဌာနနဲ့ဒီနေ့အချင်းပြည်တယ်ကျွန်တော်မျိုးနဲ့စစ်မှားရေးဌာနနဲ့ပို့ပြီးအချင်းပြည်တယ်ဒါကြောင့်ဒီ online ကျွန်တော်ညီနိုင်ပြီးတော့အဖွဲ့ကြီးနေနေပုံတော့ FD နေနေညီနိုင်ပြီးတော့ဒီကျွန်တော်တို့ FD အနေနဲ့ဒီမှာလောက်ပြီးတော့ထိုးပေးတဲ့ဟာကတော့ဒီဖန်ကားပြိုင်တွေမှာပဲเนาะဖန်ကားပြည်နယ်တွေမှာပဲเนาะကျွန်တော်၄000ကျော်တော့ကျော်လောက်တော့ရှိစီရအခုထိုးပေးနေတာလေ
ရှေ့ကျောင်းလူသားတွေအတွက်ကာကွယ်ဆေး3တန်းကနေ4တန်းအတွက်ကိုဗစ်ကာကွယ်ဆေးတွေပေးထားပေမဲ့ဒီရေအတွက်ကလုံလောက်မှုရှိရလားဆိုပြီးပညာရှင်မစ္စတာဆူရက်ကမေးခွန်းထုတ်ပါတယ်ရှင်းပြောင်းလူသားတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုအပိုင်းမှာအခက်အခဲတချို့ရှိနေတယ်ဆိုပြီးသူကထောက်ပြပါဗျ။ထိုင်းနိုင်ငံထဲကတချို့ဆက်ရုံလုပ်ရုံတွေမှာကာကွယ်ဆေးထိုးပေးခြင်းလုပ်ငန်းတွေလုံဆောင်နိုင်ဖို့အတွက်အဆင်မပြေတာတွေနဲ့အခက်အခဲတွေရှိနေစေဖြစ်တယ်ဆိုပြီးသူကပြောပါဗျ။နောက်ထပ်အုပ်စုလိုက်ကူးစက်ပြန်ပွားမှုတစ်တွေဖြစ်လာမှမျိုးကိုကာကွယ်နိုင်ဖို့ရှင်းပြောင်းလူသားတွေအားလုံးကိုထိထိရောက်ရောက်ကာကွယ်ဆေးထိုးပေးဖို့ကိုလည်းထိုင်းအစိုးရကတိုက်တွန်းခဲ့ပါဗျ။ထိုင်းနိုင်ငံမှာမလားကနေဩဂုတ်လအထိရှင်းပြောင်းလူသမား39,000ကျော်ကိုဗစ်ကူးစက်ခံရပြီးဒီထဲကအများစုကတော့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာလားအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဖြစ်ကြပါတယ်လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ39,000ကျော်ရှိနေပြီးနိုဝင်ဘာလ5ရက်နေ့မှာအသစ်ကူးစက်သူ8,000ကျော်ရှိနေဆဲဖြစ်ပါတယ်ရှင်